ရီနေ့စနေများတိုးတက်ပြောင်းလဲလာနေချိန်မှာသတင်းဌာနကြီးတွေရဲ့သတင်းဖြန့်ဝေတဲ့ပုံစံသတင်းသိရှင်တွေရဲ့ဒီသတင်းရယူတဲ့ပုံစံတွေဟာလည်းပြောင်းလဲလာနေပါတယ်။ဒီသတင်းတွေကိုမြန်မြန်ဆက်ဆံသိရဖို့အတွက်သတင်းဌာနတွေသတင်းသိရှင်တွေကအွန်လိုင်းကိုအဓိကအားကိုးလာကြပါတယ်။မြန်မာနိုင်ငံမှာဒီလက်ကင်ဖုန်း၃ဆဲသူ၉ဆဲရာခိုင်နှုန်းကျော်ရှိပြီးတော့မှအဲ့ဒီကဒီ၁၀ဆဲရာခိုင်နှုန်းလောက်ကစမတ်ဖုန်းတွေဖြစ်တယ်လို့မြန်မာနိုင်ငံတဝမ်းမှာဒီ ICT နည်းပညာကျန်ပွားအောင်လို့စူးစမ်းဆောင်ရွက်နေတဲ့မြို့တော်ဖွဲ့ရဲ့လေ့လာသုံးသပ်ချက်တွေအရသိရပါတယ်။ဒီလိုမျိုးစမတ်ဖုန်းတွေအသုံးများလာတာနဲ့အမျှစမတ်ဖုန်းပေါ်ကနေပြီးတော့သတင်းတွေကိုရယူကြည့်ရှုတွေဟာလည်းပို့ပြီးတော့များလာနေပါတယ်
။သတင်းကတော့အဓိကတော့ကျွန်တော်တို့ကလည်းဟိုအလုံးလုံးနေရင်းနဲ့ဆိုတော့လေမနေ့အရာထားမယ်ဆိုရင်လည်းဟိုဖုန်းမွဲပေါ့ online ပေါ့ဖွင့်လိုက်ရပါဖွင့်လိုက်ပါအဓိကတော့ social media ပေါ့အဲ့ဒီပေါ်ကနေ Facebook တို့စသဖြင့်အဲ့ဒီပေါ်နေရပဲအဓိကသတင်းကိုရယူပါတယ်ဗျဟုတ်ကြည့်ပါတယ်
အဓိကတော့လူမှုကွန်ရက်တွေရ
လူမှုကွန်ရက်ပေါ့ဟုတ်ကဲ့ခင်ဗျဟုတ
်ဒီလက်ကင်ဖုန်းကဟိုသတင်းတွေကြည့်ရင်တော့မြန်တာပေါ့နော်ဟိုသတင်းစာဝယ်ဖတ်မယ်ဆိုရင်လည်းသတင်းစာဆိုင်ပွားရမယ်ဒါဟိုကြာတာပေါ့ဥမာဖုန်းမိုးလင်းတာနဲ့ online ဖွင့်လိုက်ဖွင့်ပြမှာဒီဖုန်းပေါ်မှာကြည့်လိုက်ရတယ်ဆိုရင်ဒါသတင်းကမြန်တယ်ပေါ့ဒီဟိုပြီးတော့ဒီဖုန်းကဟိုဆိုးကျိုးလည်းရှိတယ်လို့ကောင်းကျိုးလည်းရှိတာပေါ့နော်ဒါတော့ဟိုဒွန်တွဲနေတဲ့အရာတစ်ခုဆိုတော့လေ
အခုအရင်တော့ဆိုလို့ရှိရင်စားရည်ပါပြီဆိုရှင်စားဥဆိုင်နေပါပြီသွားမှ channel ဖြစ်ချင်တာနေဆိုင်သွားမှကိုကသွားပြီးတော့တည်ရမှာပဲရှိရလေအခုကျတော့ဖုန်းပဏာနဲ့ကိုကအဲ့မျိုးကိုတည်ချင်တဲ့တထင်းကိုချက်ချင်းကောက်ပြီးရောရှာရလိုက်လည်းပဲ35မိနစ်ဆို3မိနစ်အဲ့လိုမျိုးအဲ့မိနစ်အတွင်းမှာပြန်ပြီးတည်ရတော့တော့အဲ့လိုသုံးလို့အချင်းတည်ပါရဲ့လို့ပဲဖုန်းတွေပါပြီးပေါ်လာတဲ့အတွက်ပေါ့နော်အချိန်ကုန်သက်တာမယ်လူသက်တာမယ်ပေါ့အဲ့တခုရကိုတည်ချင်တာလည်းချက်ချင်းတည်ရမယ်အဲ့တခုတော့သဘောကျပါရဲ့
ဟိုဘူးဒရာတော့တော်တော်များများရပါရဲ့ဆုံးပါရဲ့เนาะဟိုအခြေခံအတိုင်းသားနေရကိုသိရတယ်လေကိုကဟိုကိုကအဲ့ဟိုဟိုဘောနော်ဖြစ်နေတဲ့နေရာလေကိုကမရောက်ခင်မှာလေကိုကဒီမှာတစ်ဆိုင်နဲ့လည်းကြည့်လို့ရတယ်မှာရဲ့ဘူးဒရာဥမာဖရားရေးပါတယ်ဆိုလို့ရှိရင်ကိုကဒီကနေ့ကကြည့်တော့ဖူးလို့ရတယ်ဘာညာတော့တော်တော်လေးပေါ်ဖြစ်ပါတယ်ဘူးဒရာရပါတယ်ဆိုင်ကြရတယ်ဟုတ်တယ်လားလေကြည
့်တယ်မိုးတော်လည်းကြည့်တယ်ဆိုင်ကြရတယ်ဟုတ်တယ်ဘူးဒရာတော့ပြန်သွားလို့ရှိရင်ဒီမှာညီမအတိုင်းမြောက်နေရဲ့
ကိုနဲ့မကွာအိတ်ဆောင်ထဲမှာရှိနေတဲ့လက်ကင်ဖုန်းတွေကြောင့်သတင်းတွေကိုကိုသိချင်တဲ့အချိန်မှာသိရအောင်ဖတ်နိုင်ကြည့်နိုင်ကြပါပြီ။သတင်းဌာနကြီးတွေဘက်ကလည်းအင်တာနက်အွန်လိုင်းကိုအသုံးချပြီးသတင်းတွေကိုပုံစံမျိုးစုံနဲ့ဖြန့်ဖြူးလာကြပါတယ်။ဒီချိန်ထဲမှာပဲ Facebook လူမှုကွန်ရက်330ကျော်ရှိနေတာကြောင့် Facebook ကိုလည်းသတင်းဌာနကြီးတွေကသတင်းဖြန့်ဝေတဲ့အကြမ်းခံတစ်ခုအဖြစ်နဲ့အသုံးပြုလာကြပါတယ်။မြန်မာနိုင်ငံမှာ Facebook သုံးဆွဲသူတွေများလာပြီးတဲ့နောက်မှာသတင်းဖြန့်ဝေမှုပုံစံပြောင်းလဲသွားတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငိမ့်ကပြောပါတယ
်။အဲ့တော့ကျွန်တော်တို့ဟိုအရင်တော့ဆိုရင်ကျွန်တော်တို့ကဒီ Channel ရဒီ2009-2010လောက်မှာဒီ Service တွေကလည်းသူတို့ရဲ့ဒီစီးရီးမူဝါဒတွေကိုရုပ်သိမ်းသွားပြီးတော့ဖြေလျှော့ပေးလာတဲ့အချိန်နောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ကဒီ Channel ရဲ့ရွှေခေတ်တစ်ခေတ်လိုမျိုးပေါ့နော်ပုံနေခေတ်ပုံနေမီဒီယာရဲ့ခေတ်တစ်ခေတ်ကရှိခဲ့ပါတယ်အာဒီနိုင်ငံရေးအပြောင်းအလဲတွေလည်းအများကြီးရှိလာတယ်အဒေါ်ဆန်းစုကြည်လည်းနေကျေကျုပ်ကနေလွတ်လာတယ်နိုင်ငံရေးတွေဟိုဒီဝင်တော့မယ်စသဖြင့်အဲ့လိုမျိုးတွေဖြစ်လာတဲ့အချိန်မှာဒီဂျာနယ်ရရောင်းအားတအားတက်လာဒါပေမဲ့အဲ့ဒီအချိန်မှာတော့ဆောင်ရည်ရအများဆုံးက3သိန်းခွဲ2သိန်းအဲ့ဝင်းကျင်ပဲရှိတယ်အဲ့ခေတ်ကနေကျွန်တော်တို့အခုလိုမျိုး social media တွေပေါ်လာတဲ့ခါမှာဒီ social media လုံးဆွဲသူကဒီတန်း20ဝင်းကျင်လောက်ထိဟိုရှိလာတဲ့ခါမှာဒီအဲ့လူတွေအားလုံးနေပါကဒီ social media ဘဝနေတဲ့ဆင့်ကျွန်တော်တို့သတင်းမီဒီယာတွေစာမျက်နှာတွေအလွယ်တကူ like လုပ်လို့ရတယ်အလွယ်တကူ follow လုပ်ထားလို့ရတယ်ဆိုတော့ဒီသတင်းတွေကပို့ပြီးတော့လည်းမြန်ဆန်တွက်လက်လာတယ်ဒါပို့ပြီးတော့ fresh ဖြစ်လာတယ်ပေါ့နော်ပြီးတော့ပို့ပြီးတော့လည်းကျေပြန်ပြန့်နှံ့မှုတော့လည်းများလာတယ်ဥပမာဆိုရင်ကျွန်တော်တို့တလောတော့ကဒီရခိုင်ပြည်နယ်ကဒီသူ့ရဲ့ပြည်နယ်ဝါကကျွန်းလေးတစ်ကျွန်းလို့ဟာမျိုးကျွန်တော်ရောက်သွားတဲ့ခါမှာအဲ့ရဒီလူကြီးကဟိုကျွန်တော်တွေရောက်နေတော့လာပြီးတော့နှုတ်ဆက်တဲ့အချိန်မှာသူကအခုရဲတယ်ကျွန်တော် 7 day ကိုကျွန်တော်ဟိုဖတ်နေရဆိုတော့အော်ကျွန်တော်ဂျာနယ်ဆရာတို့စီဒီကျွန်းပေါ်ကိုရောက်လာဆိုတော့မဟုတ်ဘူးလေကျွန်တော် Facebook ပေါ်ကနေဖတ်နေရဆိုတော့အော်ကျွန်တော်ကဒီပင်တယ်ဝါကျွန်းလေးတကျွန်းတော့ဒါပေမဲ့အဲ့မှာသူကဟိုဖန်ဖုန်းနဲ့ဒီ smartphone နဲ့ဒီ data ရနေတော့သူကသတင်းတွေကိုသူကအဆက်မပြတ်ရန်ကုန်ကလူတယောက်လိုပဲဖတ်နေလို့ရတယ်ဆိုတော့ဒါ media ရဲ့ဒီ distribution model ကတော့အများကြီးကြောင်းသွားဆိုတော့ကျွန်တော်တွေ့နိုင်ရမှာ
မြန်မာနိုင်ငံနေရာအနှက်မှာရှိနေကြတဲ့ smartphone သုံးသူတွေစီသတင်းအရောက်ပို့ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုစမတ်ဖုန်းတွေပေါ်ကတဆင့်ဖတ်နိုင်နားဆင်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတစ်ခုကတော့ Blue Ocean Operating Management ဖြစ်ပါတယ်။ကုမ္ပဏီရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကသူတို့ရဲ့ဝန်ဆောင်မှုတွေအကြောင်းကိုအခုလိုရှင်းပြပါတယ်။
General Blue Ocean or the General D Media Manatown, Kuku now Gani with the internet, the Salo Korea, General Savi Lovare, and you got a balance of a mobile operator, Piana, and now by Ma, General Rua, the media, the Danny, who General Batamazo SMS net BD Kamia. So Batamazo, the MBD web for a Kima, General SMS net BD, Nadaku Dudia, CZN, or General Rua, the OA, the IVR Lokora, or Voice Blast Lokore, automatic the London telephone call idea, telephone call video, phone ring, then you do Jalu Shin, do the Danny, Ja.
အဲ့ဗောနော်ဆိုတော့အခုတတိယကတော့ကျွန်တော်တို့ကဗာလဲဆိုတော့ဗီဒီယိုကွန်တန့်တွေအနေနဲ့ပေးပါရခင်ဗျာဆိုတော့ဒီသုံးခုနဲ့ကျွန်တော်တို့ကဒီဘလူးအိုရှန်ကနေပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့မီဒီယာတွေရောအင်တာနက်ရှင်မှာရှိတဲ့မီဒီယာတွေရောကိုကျွန်တော်တို့မိုဘိုင်းအသုံးပြုသူတွေကိုကျွန်တော်တို့အဲ့ဒီပလက်ဖောင်းသုံးခုကနေပေးနေပါရခင်ဗျာဟာတမရဦးသိန်းစိန်လက်ထက်မှာပုဂ္ဂလိကတယ တ်ဒါတာနဲ့ data ဝန်ဆောင်မှုတွေကြောင့်မြန်နှုံးမြင့် internet ကိုပါသုံးလာနိုင်ကြပါတယ်။ဒါကြောင့်မြို့ကြီးတွေမှာတည်းမဟုတ်တော့ဘဲမြန်မာနိုင်ငံတနိုင်ငံလုံးကလူတွေဟာလက်ကင် smartphone ပေါ်ကတဆင့်သတင်းတွေရနိုင်လာကြတယ်လို့ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်ဒီယာရဲ့ CEO Jess Peterson ကပြောပါတယ
်။ We actually have close to 100% mobile phone penetration in Myanmar.And what's really interesting is that most of those mobile phones are smartphones and they have access to the internet through 3G and 4G data.
ဒီမနက်ကမှလူကြီးရဲ့တရားရခင်တို့ညီပါလက်ကင်ဖုန်းသုံးတဲ့အခြေအနေကိုရောက်ခံနေနေပါတယ်။စိတ်ပြီးစိတ်ဝင်စားဖို့ကောင်းတာကလက်ကင်ဖုန်းအများစုကစမတ်ဖုန်းတွေဖြစ်ကြပါတယ်။အဲတော့လူတွေအနေနဲ့မြန်နှုံးမြင့် 3G 4G အင်တာနက်ဝန်ဆောင်မှုတွေကိုရနိုင်ကြပါတယ်။မြန်ဆန်တဲ့ဈေးနှုန်းလည်းမကြီးတော့ဘူးဆိုတော့မြန်မာတိုင်းနိုင်ငံလုံးရန်ကုန်မန္တလေးလိုမြို့ကြီးတွေမှာမဟုတ်ပါဘူး။တနင်္ဂနွေလုံးမှာသတင်းတွေဖျော်ဖြေရေးတွေကိုကိုပိုင်းလက်ကင်ဖုန်းတွေပေါ်ကနေတော့ရနိုင်ကြပါတယ်။သိမကြခင်နှစ်ပိုင်းကမှအခုလိုမျိုးဖြစ်သွားတာပါ။အခုဆိုလို့ရှိရင်လူတွေကပြည်တွင်းသတင်းတွေတွေမဟုတ်ဘူး။ပြည်ပသတင်းတွေကိုတော့မှ Facebook လိုမျိုးလူမှုကွန်ရက်ပေါ်ကနေပြီးတော့ရယူနေကြပါပြီ
။ဒီကနေ့သတင်းမီဒီယာတွေကြားမှာ Facebook ကအားကိုးစရာကြားဆန်တစ်ခုဖြစ်ပေမဲ့သတင်းပေးနိုင်တဲ့နေရာမှာကန့်သတ်ချက်တွေရှိတာကြောင့်အားနည်းချက်တွေရှိတယ်လို့မျိုးစိမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှုလည်းဖြစ်တဲ့ဦးစိုးမြင့်ကပြောပါတယ်
ဟိုဗီဒီယိုဆိုရင်10မိနစ်စာလောက်ပဲတော့ clippings ပေါ့နော်ဟို text အကြောင်းညာဆိုရင်လည်းရေးတဲ့စာသားဆိုရင်လည်းတုတ်တုတ်တုတ်ပဲခေါင်းစဉ်လောက်ပဲပြီးတော့ Facebook ဆိုရင် live လုပ်ပေးတာပေါ့ Facebook ကနေ live လုပ်ဆိုတော့ဒါကဒါသူ့ရဲ့တတ်မှတ်မှတ်နည်းလေးကြီးရှိတယ်ပေါ့အဲ့ဒါလေးလုံနိုင်ရင်နန်းနန်းဆန်းဆန်းရောက်သွားတယ်ဒါပေမဲ့အားနည်းချက်ကပါလဲဆိုပြည့်ပြည့်စုံစုံအချက်လက်မရပြည့်ပြည့်စုံစုံအချက်လက်တွေကြတော့ခုနက website လို့ဟာမျိုးရှိတယ်ပုံနှိပ်လို့ရှိတယ်သူကအထင်ကြီးတယ်ဒီ Facebook လို့ချက်ချင်းမရဘူးဒါပေမဲ့လည်းအဲနောက်တနေ့လောက်တွင်မှာသူကအပြည့်စုံရတယ်ပုံပြီးပြည့်ပြည့်စုံစုံရတယ်နောက်တရက်တွင်မှာပြည့်ပြည့်ပြည့်စုံရဆိုအဲ့နှစ်ခုကိုကျွန်တော်ကမျှသုံးတာပဲဘယ်လိုသုံးလဲဆိုတဲ့ရွယ်ချက်ပေါ်မှာဘာကြောင့်သုံးလဲဆိုတော့ရွေချက်ပေါ်အပေါ်မှာပဲမူတည်ပြီးတော့အဲလို့တာပေါ့နော်ဒါပေမဲ့နှစ်ချက်လုံးမှာအားနည်းချက်ရှိတယ်နှစ်ခုလုံးမှာ Facebook ဆိုရင်လည်းဘာဖြစ်လဲအပြည့်စုံမရဘူးအဲ့ဒါမှာဟိုဒီကနေ့မှာ Facebook မှာအားနည်းချက်တွေတဲ့မှာ Social Media မှာအားနည်းချက်တွေမှာအဲဟိုအမှန်ကိုအမှားလို့တာရှိတယ်လို့အမှားကိုအမှန်ပြန်လို့တာရှိတယ
်သတင်းဌာနတွေသတင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကသတင်းတွေကိုစမတ်ဖုန်းသုံးသူတွေစီအရောက်ပို့ပေးနိုင်အောင်စီစဉ်လုပ်ထားပေမဲ့သတင်းကိုလေးလေးနက်နက်သိချင်သူတွေသတင်းတံပိုးထားသူတွေကပဲဒီဝန်ဆောင်မှုတွေကိုအဖို့အခအကုန်ခံပြီးတော့တကူးတကအရယူနေကြတာပါအများစုကတော့ Facebook ပေါ်မှာလွယ်လွယ်မြင်တွေ့ရတဲ့သတင်းတွေကိုပဲဖတ်နေကြည့်နေကြတာဖြစ်ပါတယ
်ဆိုဒီမှာလည်းကျွန်တော်တို့ကလူတန်းစား2ရက်ရှိပါတယ်တစ်ရက်ကတော့ဗာလဲဆိုရင်လူငယ်တွေဒီ teenager တွေ20အောက်လူတွေကတော့သူတို့ကတကူးတကဒီ service ကိုမယူကြဘူးဘာလို့လဲဆိုတော့သူတို့ကဒီ Facebook မှာပဲပျော်မွေးနေတယ် Facebook ကဟာဒီတပည့်သူတို့ကဒီ share တက် share လို့ရတယ်ပေါ့ဒါတော့ဆီမှာဒီတည်င်းယူတဲ့လူတွေကလူကြီးပိုင်းများတယ်ခင်ဗျလူကြီးပိုင်းဆိုတာက35နှစ်အထက်လူတွေများတယ်အထူးသဖြင့်ဒီ45နှစ်50အသက်60အထိလူတွေပေါ့နော်ဆိုတော့သူတို့ကတော့ဗာလဲဆိုတော့ဒီလို Facebook ကို share တာတက်စာရင်သူတို့စီကိုဒီလိုကျွန်တော်တို့ကနေပြီးအရောက်ပို့ပေးတဲ့ service မျိုးကိုပို့ပြီးဟိုကလုပ်ကြတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်တို့စီမှာဂျာနယ်သတင်းစာတွေကများလာတယ်ဂျာနယ်သတင်းစာတွေကများလာတဲ့အခါတနေ့တနေ့ကိုထွက်တဲ့ဂျာနယ်ရောသတင်းစာကိုလိုက်ပြီးဝယ်ဖတ်ဖို့ဆိုတာကဟိုမလွယ်ဘူးပေါ့နော်မလွယ်ဘူးနောက်တစ်ခုကတော့ဗာလဲဆိုတော့တချို့ဟာတွေဆိုသတင်းတွေထည့်နေတာပေါ့ဆိုတော့ဒီလိုမျိုး service ကိုယူလိုက်လို့ရှိရင်ဂျာနယ်သတင်းစာထက်သူကပို့ပြီးတော့ effective ပို့ဖြစ်ပါတယ်ဆိုတော့အဲဒါကြောင့်တကယ်လူကျင်တဲ့လူလက်ပိုင်းနဲ့လူကြီးပိုင်းကတော့ကျွန်တော်တို့ service ကို subscribe လုပ်ကြပါတယ်ခင်ဗျာဟုတ်
အဲ့ဒီလို Facebook တုံးသူတွေစီကိုကိုယ့်ရဲ့သတင်း website တွေစီလာကြည့်အောင်သတင်းဝင်ဆောင်မှုတွေရယူလာအောင်လို့ဘလို့လုပ်နိုင်မှာပါလဲ
Facebook မှာကျွန်တော်အကုန်ပြလို့လည်းမရဘူးပြီးလဲစိတ်ဝင်စားဘူးအဲ့တော့ဒါပေမဲ့စိတ်ဝင်စားတဲ့လူကတော့ရှိတာပဲဥပမာအပြင်သတင်းကိုပြည်ပစံနိုင်ငံရေးစိတ်ဝင်စားတာပဲပြည်လူမကြီးစိတ်ဝင်စားတာပဲပြည်ဟို celebrity ကြောင့်စိတ်ဝင်စားစီးပွားရေးစိတ်ဝင်စားသူတို့ကိုကျွန်တော်ကပြန်ပြီးတဆင့်ပြန်ခေါ်ရတာခေါ်တဲ့အခါကျတော့ဥပမာအပြင် Facebook မှာအသေးလေးတင်မယ်ပြီးရင် link ပေးမယ် website သွားမယ်ဒါမှမဟုတ်ရင်အဲ့ဒီကနေ link ကိုပေးမယ်အဲဒီ TV video footage ကိုသွားမယ်ဆိုတော့အဲ့လိုမျိုးပေါ့တစ်ခုခုနီးလမ်းတစ်ခုနဲ့သူတို့ပြန်ပြီးတော့ဒါမှမဟုတ်လူတိုင်းသွားမှာမဟုတ်ဘူး Facebook ကမြန်မာယူနာ Facebook ကဖတ်တာတောင်မဟုတ်ဘူး Facebook ကပို့တာသူ push လုပ်တာတော့ဒီလိုလေးလုံးလုံးနဲ့လုပ်တာဆိုတော့အဲ့ဒီဂျားထဲမှာစိတ်ဝင်စားတဲ့လူကိုတနည်းနည်းနဲ့တနည်းအားကိုခေါ်သွားဖို့ဆိုတဲ့ဟာကိုပဲကျွန်တော်တို့ကနီးလမ်းရှာပြီးတော့လုပ်တဲ့အခါကျတော့ကဲ application download လုပ်ချင်လားဖတ်တင်တဲ့လူတော့ဖတ်မဖတ်တာတော့မရှိဘူးတော်မကြီးမှာ50တန်50ကျော်လူကြီးရှိတယ်အဲ့ဒီမှာမှဘယ်နောက်ကဘယ်ဟာကိုစိတ်ဝင်စားတဲ့ဟာကိုကျွန်တော်တို့အလုပ်ကအဲ့စိတ်ဝင်စားမဲ့နီလန်းပေါင်းစုံကိုကျွန်တော်ကအစဉ်အပြင်လေးလုပ်ပေးထားဖို့ပဲကျွန်တော်ရဲ့စင်ကောမူရဲ့အလုပ်က
အွန်လိုင်းပေါ်ကနေဒီအထူးသဖြင့်လူမှုကွန်ရက်တွေပေါ်ကနေပြီးတော့သတင်းရယူသူတွေများလာရတဲ့တစ်ဆက်ထဲမှာပဲဒီသတင်းတူပြဿနာဟာလည်းစိန်ကောင်မှုတစ်ခုဖြစ်လာနေပါတယ်ဒီမှန်ကန်တဲ့သတင်းတွေကိုလူလူတွေကြားရဲကိုဒီထိုးဖောက်ရောက်နိုင်အောင်လို့ပို့ပေးနိုင်အောင်လို့သတင်းဌာနရဲ့အနေနဲ့ဘယ်လိုမျိုးဆောင်ရွက်နေသလဲအဲ့လိုလုပ်တဲ့နေရာမှာရောဘယ်လိုစိန်ကောင်မှုတွေရှိသလဲဆိုတာကိုတော့နောက်တစ်ခေါက်အစီအစဉ်မှာရှင်းပြပါမယ်ရှင်ကျွန်မရှင်းပြပါမှာ